ဒီတိုင်းနိုင်ငံမှာတိမ့်နဲ့ချီတဲ့ပါလက်စတိုင်းအရေးဆန္ဒပြသူတွေဟာစနေနေ့ကလန်ဒန်မြို့ထဲမှာချီတက်ခဲ့ကြပြီးဂါဇာဒေသအပြစ်ခတ်ရစဲရေးကိုထပ်မံတောင်းဆိုခဲ့ပါတယ်။ဗြိတိန်နိုင်ငံရဲ့ပထမကမ္ဘာစစ်ပြီးတဲ့နှစ်ပတ်လည်နေ့နဲ့တိုက်ဆိုင်စွာပဲနိုင်ငံလုံးကျပါလက်စတိုင်းအရေးချီတက်ပွဲကိုပြုလုပ်ခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြပွဲကိုလန်ဒန်မြို့လက်ကောင်မှာရှိတဲ့ဆန္ဒစစ်ဘိမ်းမှန်မှာနှမင်းနဲ့ညီတဲ့အလေးပြုပြီးစတင်ခဲ့ပါတယ်။ဆန္ဒပြချီတက်သူ3သိန်းလောက်ရှိတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူကခန့်မှန်းပြောဆိုပါရတယ်။အော်တိုဘာလ9ရက်နေ့ကဟားမတ်စ်အဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အစ္စရေးထောင်နေရာလောက်သေဆုံးခဲ့ပြီးအစ္စရေးကဂါဇာဒေသကိုလက်တုံပြတိုက်ခိုက်တာကြောင့်အရသာ 11,000 လောက်သေဆုံးခဲ့ပြီဖြစ်ပါတယ်။နိုင်ငံရေးယက်တီချက်တွေအခြားကိစ္စတွေအသာထားပြီးလူတွေသေနေတာကိုရပ်အောင်လုပ်ဖို့လိုတယ်လို့လီစာကနေဆန္ဒလာရောက်ပြတဲ့သူတဦးကပြောဆိုပါရတယ်။အပြစ်ခတ်ရပ်ဖို့ပါလက်စတိုင်းလွတ်မြောက်ပါစေဆိုတဲ့ကြွေးကြော်တမ်းတွေကိုအော်ဟစ်ခဲ့ကြပါတယ်ဆန္ဒပြသူပေါင်း150လောက်နဲ့အဖမ်းဆီးခံခဲ့ရပါတယ်ဝန်ကြီးချုပ်ယေရှုစနာကတော့ဒီဆန္ဒပြပွဲကိုလက်ရဇွန်နိုင်ငံရေးသမားတွေပါဝင်တဲ့ English Defense League နဲ့ Hamas ထောက်ခံသူတွေဦးဆောင်တာဖြစ်ပြီးအကြမ်းဖက်မှုတွေကျူးလွန်ခဲ့တယ်ဆိုတာဆိုကာပြစ်တင်ရှုံချပါတယ်ဝန်ကြီးချုပ်စနာဟာပြီးခဲ့တဲ့အော်တိုဘာလတဲတုန်းကအစ္စရေးကိုတွားရောက်ခဲ့ပြီးအစ္စရေးရဲ့ Hamas ကိုတိုက်ခိုက်တဲ့စစ်ပွဲကိုထောက်ခံကြောင်းပြောဆိုခဲ့ပါတယ်